မြန်မာနိုင်ငံမှာတလင်းငွေနေကကျင်းပပြီးစီးသွားတဲ့ရွေးကောက်ပွဲနောက်ဆက်တွဲမဲရလက်တွေအပေါ်အောင်ပွဲခံစူဝေးခဲ့သူတွေတဲကကိုဗစ်ရောဂါပိုးတွေ့ရှိခဲ့တာကြောင့်လူစုလူဝေးမလုပ်ဖို့ကျန်းမာရေးဝန်ကြီးဌာနကထပ်မံသတိပေးနေတဲ့အကြောင်းပြောပြပါမယ်ကျွန်မအင်တနာထွန်းပါရွေးကောက်ပွဲအပြီးအောင်ပွဲခံခဲ့တဲ့အနေနဲ့ရန်ကုန်မြို့က NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးရှိစုဝေးသူတွေတဲမှာရောဂါပိုးကူးစက်သူတွေ့ရှိခဲ့တာကြောင့်ကူးစက်မှုမဖြစ်အောင်သတိပေးနေတာပါရွေးကောက်ပွဲအောင်ပွဲခံစုဝေးသူတွေတဲကထိခိုက်ဒဏ်ရာရသူတချို့ရန်ကုန်စေယုံကြီးကိုရောက်လာချိန်မှာစစ်ဆေးကြည့်ရကကိုဗစ်ရောဂါပိုးတွေ့ရှိခဲ့တာကြောင့်နောက်ဆက်တွဲကူးစက်မှုမဖြစ်အောင်သတိထားဖို့လည်းလိုအပ်နေတဲ့အကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနပြောခွင့်ရဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ
်မနေ့ကဆိုရင်တော့မှနော်ထိခိုက်ဒဏ်ရာရရှိတဲ့သူတွေတွေကိုရန်ကုန်စေယုံကြီးမှာကုသမှုပေးတယ်ပြည်တဲ့အခါမှာစစ်ကြည့်လိုက်တယ်အမှ3ယောက်လောက်က positive ဖြစ်တယ်ဒါဆိုလို့ရှိရင်အဲ့3ယောက်လောက် positive ဖြစ်ပြမျိုးတခြားလူတွေမှာလည်းအများကြီးရှိနိုင်တယ်အဲ့3ယောက်ကလည်းဘယ်နှယောက်ကူးသွားပြီလဲ super spreader ဆိုတာရှိတယ် super spreader ဆိုလို့လည်းဆိုလို့ရှိရင်အေးလူလူအုပ်စုထဲမှာနော်လူရေ80ရာခိုင်နှုန်းလောက်က80ရာခိုင်နှုန်းလောက်ကိုကူးဆက်စေတဲ့သူကအဲ့ဒီလူတွေက5ရာခိုင်နှုန်းလောက်ကကူးဆက်စေတာဖြစ်တယ်ဒါလေးတွေကိုသူကသိထားမှာဖြစ်တယ်အဲ့ဒါဆိုတဲ့အခါမှာဒီကိုကတော့နော်ပျော်ရွှင်တယ်နောက်ဝမ်းမြောက်တယ်ကိုယ့်ရဲ့စာဝမ်းမြောက်ခြင်းပေါ်ပြတယ်ဆိုပေမဲ့တော့ပေါ်ပြနေရမမှန်တဲ့အတွက်ကြောင့်မို့ဟိုယောဂကိုယ်မှာကူးဆက်စေနိုင်တဲ့အခွင့်အလမ်းတော့ကိုရရှိသွားပြီအဲ့ဒီအနေမှာကိုယ့်ရဲ့မိသားစုဝင်တွေကိုမိသားစုမှာအသက်ကြီးတဲ့သူတွေနောက်ခံရောဂါရှိတဲ့သူတွေမှာတော့အခုဆက်လို့ရှိရင်တို့မှာစိုးရိမ်ဖြစ်နေတဲ့အတွက်ကြောင့်မို့ဒီဒီဒီပုံကိုယ်ရင်းနေရတော့တတ်နိုင်တည်းမြဒီရက်ကာလမှာเนาะအနည်းဆုံးဆယ်ရက်လောက်ကတော့မိသားစုနဲ့လုံးဝထိတွေ့မှုမရှိအောင်နေဖို့ဒါတော့အထူးအရေးကြီးနေပြီဆိုတဲ့အကြောင်းတော့ဒါနဲ့ပြောလိုပါတယ
်ရွေးကောက်ပွဲကာလမှာလူအများအပြားထိတွေ့ဆက်ဆံတာတွေရှိခဲ့သလိုရွေးကောက်ပွဲနောက်ပိုင်းလူစုလူဝေးကြောင့်ယောဂကုသမှုတွေတိုးလာမှာကိုလည်းကျန်းမာရေးပညာရှင်တွေကစိုးရိမ်နေပါတယ်။ယောဂကုသမှုတွေလျှော့ချဖို့ကြိုးစားနေရချိန်မှာနောက်ထပ်ကုသမှုတွေနဲ့အသေးအပြောက်တွေကြုံရမှာစိုးရိမ်ရတယ်လို့လည်းဒေါက်တာခင်ခင်ကြီးကပြောပါတယ
်။အခုအချိန်ကြီးပုံစံနဲ့ဆိုလို့ရှိရင်ကျမတို့ဒီ၉ရက်နေရနေစပြီးတဲ့အခါကျနောက်၅ရက်နဲ့၇ရက်ပေါ့နော်။အဲ့လောက်မှဆိုလို့ရှိရင်တော့အဲဒီထိတွေ့မှုရှိခဲ့သူဟိုတည်းကနေပြီးတော့နော်ရောပိုးကူးဆက်ခံရပြီးတော့ယောဂဖြစ်ပွားမှုတွေအေးယောဂဖြစ်ပွားမှုဆိုတော့အသက်ကြီးတဲ့သူတွေဒီမှာယောဂဖြစ်ပွားမှုတာဖြစ်တယ်ဆိုရင်တည်ဆုံးမှုတွေဒါတွေကလည်းမလွမ်းမသွေကျမတို့တွေဒါကြုံရမယ်ဆိုတာဒါတွေတော့ကြိုတင်ပြင်ဆင်ထားရမှာပေါ့နော်အဲဒီအကြီးကတော့ကျမတို့ရဲ့လူလက်ရှိလှုပ်ဆောင်ပေးနေတဲ့အတိုင်းတားဆိုတော့နည်းနည်းနည်းနည်းရှိနေတဲ့အခြေအနေကနေတကယ်လို့ဒါပြည့်စုံဖြစ်ပွားမှုတွေတိတ်များလာပြီဆိုလို့ရှိရင်အဲတော်တော်လေးဟိုတော့အခက်ခဲတွေ့မယ်သဘောကတော့ဒါရှိနိုင်ပါတယ်တကယ်တိုးတက်ပြီးနိုင်ငံတွေမှာတော့မှဒီလိုမျိုးဟိုအခက်ခဲရှိကြတာဆိုတော့ဒီ
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတကြောပြန်များလာရာကလူ30တက်ပိုပြီးမစုဝေးကြဖို့ကျန်းမာရေးဝန်ကြီးဌာနကညွှန်ကြားခဲ့ပေမဲ့ရွေးကောက်ပွဲကာလမှာတော့လူ50အထိခွင့်ပြုခဲ့ပါတယ်ရွေးကောက်ပွဲအပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ပြောကြားတဲ့မိန့်ခွန်းမှာတော့ရွေးကောက်ပွဲကာလမှာလူစုလူဝေးဖြစ်ခဲ့တာတွေရှိပေမဲ့တိတ်အံ့အားတင့်စရာအကြောင်းမဟုတ်ဘူးလို့ပြောဆိုခဲ့တာပါကျမ၏ဝန်ကြီးဌာနကတော့ရွေးကောက်ပွဲနောက်ပိုင်းလူစုလူဝေးလုပ်တာတွေကိုရှောင်ဖို့နဲ့လိုက်နာဖို့ပြက်ကွက်ရင်ထိထိရောက်ရောက်အရေးယူမယ်လို့လည်းမနေ့တုန်းကပဲသတိပေးထားပါရဲ့ရှင်။ကျမအင်တနာထွန်းပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။